Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ VOA American တန်ကနေ2024ခုနှစ်ဩဂတ်လ10ရက်စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီ Washington DC မြို့ရကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အဖြစ်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကလည်းတက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ကျွန်တော်ကတော့ဝင်းမင်ပါ။
မင်္ဂလာပါကျွန်တော်ရနိုင်ပါတောက်စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်ဂါဇာစစ်တီးမြို့မှာပါလက်စတိုင်းစစ်ပြေးဒုက္ခသည်တွေခိုးလုံနေတဲ့အကြောင်းကိုအစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်90ကျော်ဆီဆုံးသွားခဲ့ပါတယ်မင်္ဂလာဒေသနိုင်ငံမှာတော့တရားသူကြီးချုပ်အရာတို့ကနေနှုတ်ထွက်ပေးဖို့သဘောတူလိုက်ပါတယ်ယူကရိန်းရဲ့ထိုးစစ်ကိုတံပြန်ဖို့အတွက်ရုရှားကအစစ်အစင်ရေးတွေကိုနေရာ3ခုမှာဒီနေ့စတင်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုရနိုင်အခုလိုသတင်းတွေအပြီမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာရခိုင်ဘက်မြောက်ဦးမြို့လယ်မှာတိုက်ပွဲမရှိဘဲဘုံကျဲခံရပြီးကလေးငယ်အပါ6ဦးသေဆုံးခဲ့တာမှာဒေသခံက
လာဦးမှာကဒီနေ့နေ့လေတိုင်းလောက်ကပလေနဲ့လာပြီးတော့ပြစ်သွားတာမြောက်ဦးမြို့လေတောင်ပြစ်တယ်လို့ပြောလို့ရမယ်ဘုံကတော့နှလုံးပြေးသွားတာကလေးတယောက်အပါဝင်6ယောက်ပြေးသွားတယ်
အခုလိုသတင်းပေးဖို့ချက်အပြီမှာတော့စနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒေသန်စီစဉ်နောက်ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနောက်ဥတုရာသီနဲ့သတင်းတွေတဲကသုဒ္ဓအစီအစဉ်တွေစက်တိုက်လာဖို့ရှိပါသေးတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုရနိုင်နဲ့ပဲပြောပြပေးပါမယ်ခင
်ဗျာဂါဇာကမ်းမြောင်ဒေသကဂါဇာစစ်တီးမြို့မှာပါလက်စတိုင်းစစ်ပြေးဒုက္ခသည်တွေခိုးလုံနေတဲ့အကြောင်းပေါ်အစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်90ကျော်သေဆုံးသွားတယ်လို့ဂါဇာဒေသအရပ်ဘက်ကာကွယ်ရေးအေဂျင်စီကပြောပါတယ်ဩင်စွန်ခွာထွက်ပြေးလာသူတွေခိုးလုံနေတဲ့အကြောင်းပေါ်အစ္စရေးဘက်ကရော့ကတ်ဒုံးကြီး၃လုံးကြားရောက်ပောက်ကွဲခဲ့လို့တေဆုံးတဲ့သူလောလောဆယ်အထိ90ကနေ100ကျားရှိပြီးတော့ဒဏ်ရာရတဲ့သူဒါဇင်နဲ့ချီရှိတယ်လို့ဂါဇာရပ်ဖက်ကာကွယ်ရေးအေဂျင်စီပြောခွင့်ရမမုတ်ဘဆောက AFP သတင်းဌာနကိုအစောပိုင်းကပြောပါတယ်အစ္စရေးဘက်ကတော့ဒီအကြောင်းဟာဟမတ်စစ်သွေးကြောဒီရဲ့ဒီကိုကေးစခန်းဖြစ်အုံပြုနေတာဖြစ်တယ်လို့ပြောပါတယ်တည်ဆုံးတဲ့သူစရင်အတိအကျကိုတော့အတိအကျအတိပြုနိုင်ခြင်းမရှိသေးပဲတကယ်လို့သာအတိပြုနိုင်ခဲ့မယ်ဆိုရင်တော့ဒါဟာဆယ်လကြာဂါဇာစစ်ပွဲအတွင်းလူတည်ဆုံးမှုအများဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေတဲကတစ်ခုဖြစ်မယ်လို့ AFP သတင်းကပြောပါတယ်ဂါဇာဒေသကိုအုပ်ချုပ်နေတဲ့ဟမတ်အဖွဲ့ရဲ့သတင်းမီဒီယာတွေမှာတော့တရားကျော်တည်ဆုံးတယ်လို့ပြောပါတယ်2023အောက်တိုဘာ9ရက်နေ့ကဒီစတင်ခဲ့တဲ့ဂါဇာစစ်ပွဲစတင်ချိန်ကစပြီးတော့ဂါဇာဒေသမှာရှိနေတဲ့လူ 2.4 သန်းတဲကအများစုကအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြပြီးအဲ့တဲကအများပြားဟာစာတင်ကြောင်းတွေမှာခိုးလုံနေကြရတာဖြစ်ပါတယ်ခင်ဗျာ
ရုရှားရဲ့ထိုးစစ်ဆင်လာတဲ့ယူကရိန်းတပ်တွေကိုဟန်တာဖို့ရုရှားကလည်းစစ်ဆင်ရေးသစ်စလိုက်ပါပြီယူကရိန်းဘက်ကရုရှားနိုင်ငံရဲ့ထိုးစစ်ဆင်တက်ခိုက်နေတာအတွက်ဟန်တာဖို့နေဆက်ဒေသ3ခုမှာအကြမ်းဖက်မှုတံပြန်စစ်ဆင်ရေးတွေဒီနေ့လှုပ်ဆောင်လိုက်တယ်လို့ရုရှားဆိုရကပြောလိုက်တာပါယူကရိန်းတပ်တွေကရုရှားနောက်ဘက်ခြမ်းကကတ်စ်ဒေသကိုအင်ကာနီမနက်ပိုင်းကနေဆက်ဖြတ်ပြီးအမှတ်မထင်ဝင်တိုက်ခဲ့ကမိုင်းတော်များများရှေ့ကိုဆက်ချီတက်နိုင်ခဲ့တယ်လို့ယူကရိန်းရေးစောင့်ကြည့်အကခတ်တွေကလည်းပြောပါတယ်။ရုရှားကလည်းယူကရိန်းတပ်တွေရှေ့ဆက်တက်မလာနိုင်အောင်ဟန်တာဖို့တင်ကားတွေဒုံးကျည်ပြုလှစ်စင်နေနဲ့လေတပ်ပါဝင်နောက်ထပ်တပ်ဖွဲ့ဝင်တွေစစ်လက်နက်တွေကိုထပ်မံတိုးမြှင့်ချထားလိုက်ပါတယ်။ရုရှားပြည်သူဘေကင်းရေးရန်သူတွေအကြမ်းဖက်ချင်းချောက်မှုတွေကိုနှိမ်နင်းရေးဘက်ဂရော့ဘရန့်ခ်စ်ကတ်စ်ဒေသတွေမှာအကြမ်းဖက်တံပြန်စစ်ဆင်ရေးစလိုက်ပြီးလို့ရုရှားရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကော်မတီကတောက်ကြံနေနှောင်းမိုင်းကပြောခဲ့တာပါခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တရားသူကြီးချုပ်ကဒီယာဒူကနေနှုတ်ထွက်ပေးဖို့သဘောတူလိုက်ပြီးဖြစ်ပါတယ်ယာဒူကနေဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းရှိတ်ခါစီနာခန့်ခဲ့တဲ့တရားသူကြီးချုပ်အိုဘာဒူဟာဆန်အနေနဲ့တာဝန်ကနေနှုတ်ထွက်ပေးဖို့ဒါကမျိုးတော့တရားရုံးချုပ်ရှေ့ကိုကြောင်းသားဆန္ဒပြသူတွေဒီနေ့ချီတက်ဆန္ဒပြခဲ့ပြီးတဲ့နောက်တရားသူကြီးချုပ်ကအခုလိုသဘောတူခဲ့တယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်တာဝန်ကနေတနအီအတွင်းနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြတာပါဝန်ကြီးချုပ်ဟောင်းဟာစီနာကိုတစ္ဆာခံသူလို့ဆိုတဲ့အိုဘိုင်ဒူဟာဆန်ကို2023ခုနှစ်ကတရားသူကြီးချုပ်အဖြစ်ခန့်အပ်ခဲ့တာပါတရားသူကြီးချုပ်တာဝန်ကနေနှုတ်ထွက်မှုတရားဝင်ဖြစ်ဖို့လုံးစရာတချို့ရှိနေပြီးတော့ဒီနေ့ညနေပိုင်းကြာရင်သမ္မတကိုသူ့အနေနဲ့နှုတ်ထွက်စာတင်မယ်လို့ပြည်တွင်းသတင်းမီဒီယာတွေကိုသူကပြောကြားခဲ့ပါတယ်အတိုက်ခံနေပေါ်အာနာရှင်ဆန်ဆန်ဖိနှိပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းဟာစီနာပေါ်ကျောင်းသားလူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ရှိတ်ဟာစီနာအိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်ပါတယ် စစ်တပ်ထောက်ခံမှုနဲ့ဖွဲ့စည်းထားတဲ့ဂျာပြတ်ဆူရကိုနိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကဦးဆောင်နေပါတယ်။ယာနဲ့ချီတေဆုံးပြီးတော့ပဋိပက္ခတွေဖြစ်ခဲ့တဲ့နိုင်ငံမှာတရားဥပဒေပြန်လည်ဆိုးမိုးအောင်ဦးစားပေးလုပ်မယ်လို့ဝန်ကြီးချုပ်ယာဒူးအစ်စ်နဲ့ညီတဲ့အဆိုရအကြံပေးရာရှိချုပ်ဖြစ်ကြမ်းကျင်ခဲ့တဲ့မိုဟာမက်ယူနက်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားခေါင်းဆောင်ကတော့နေဆက်မှာရေဘေးတံတင့်နေသူတွေကိုမြို့တော်ခေါ်ပြီးစောင့်ရှောက်ပေးမယ်လို့ပြောလိုက်ပါတယ်။တရုတ်နိုင်ငံနဲ့ဆန္ဒကမြောက်ကိုရီးယားနိုင်ငံဘက်အချက်မှာရေဘေးတံခံထားရသူတွေကိုပြုံရမ်းမြို့တော်ကိုခေါ်ဆောင်လာဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကအမိန့်ပေးလိုက်တာပါ။ရေဘေးတင့်နေရာတွေပြန်လည်ထူထောင်ဖို့အတွက်ပြည်ပကအကူအညီတွေယူမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ရေဘေးတံခံထားရတဲ့နေရာတွေကနေအိမ်တွေပြန်လည်တည်ဆောက်ပြီးအခြေအနေတွေပုံမှန်ပြန်ပြီးတည်တည်ငြိမ်ငြိမ်ဖြစ်ဖို့2လကနေ3လလောက်ထိကြာမြင့်နိုင်တယ်လို့လည်းသူကပြောပါတယ်။အဲ့ဒီမတိုင်ခင်မှာတော့ရေဘေးတံခံရတဲ့1000ခွဲကျော်နေထိုင်စားတောက်ရေးအတွက်သူ့ဆွေရကပြုံရမ်းမြို့ကြီးမှာစီစဉ်ပေးမှာဖြစ်တယ်လို့မြောက်ကိုရီးယားဆွေရရဲ့ KCN နဲ့သတင်းအေဂျင်စီကဒီနေ့ပြောခဲ့ပါတယ်။ဒီအထက်မှာကလေးတွေသက်ကြီးရွယ်တွေအမျိုးသမီးတွေနဲ့မတန်ဆွမ်းစစ်သည်တွေလည်းပါဝင်ပါတယ်ခင်ဗျာ
။2024 Paris Olympic ပြိုင်ပွဲတွေကိုပြင်သစ်နိုင်ငံမှာဒီနေ့ကျင်းပနေတာမှာအမျိုးသားဗောလီဘောပြိုင်ပွဲမှာတော့အင်ရှင်ပြင်သစ်ကပိုလန်ကို25-19 25-20 25-23 နဲ့3ပွဲပြတ်အနိုင်ရပြီးတော့ပထမရှည်ရသိရသွားခဲ့ပြီးတော့မနေ့ကတတိယနေရာလူပွဲမှာတော့အမေရိကန်ကအီတလီကို3ပွဲပြတ်နဲ့နိုင်ပြီးတော့ခြေရသိရခဲ့ပါတယ်။အမျိုးသားမာရသွန်ပြိုင်ပွဲတွေကိုဒီနေ့ရှင်ပြိုင်ခဲ့တာမှာအီသီယိုးပီးယားနိုင်ငံကထိုလာဒမရက်ကအနိုင်ရပြီးတော့ရှည်ရသိရသွားခဲ့ပြီးတော့ဘယ်လ်ဂျီယံကအက်ဗဒူဘရှီယားကဒုတိယကင်ညာကကီပရူထိုဗန်ဆန်ကတတိယရခဲ့ပါတယ်။အလေးမပြိုင်ပွဲရဲ့အမျိုးသားတရားနဲ့ကီလိုမှာတော့တရုတ်နိုင်ငံကလီယူဟွာဟွာကခြေရသိရသွားခဲ့ပါတယ်။ဒီနေ့မှာတော့အမျိုးသမီးဖိုင်နယ်ကိုအမျိုးသမီးဘောလုံးဖိုင်နယ်ကိုကစားကြမှာဖြစ်ပြီးတော့အမေရိကန်နဲ့ဘရာဇီးအမျိုးသမီးအသင်းတို့ပိုလူကြမှာဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့အမျိုးသားဘောလုံးမှာတော့စပိန်အသင်းကအင်ရှင်ပြင်သစ်အသင်းကိုအနိုင်ရပြီးတော့ဘိုးဆွဲသွားခဲ့ပါတယ်။ဖိုင်နယ်ကိုမနေ့ကကစားတာမှာစပိန်နဲ့ပြင်သစ်တို့3ဂိုးစီတည်ဖြစ်နေလို့အချိန်ပိုကန်တာမှာစပိန်က2ဂိုးထပ်သွင်းပြီးတော့နောက်ဆုံးမှ5ဂိုး3ဂိုးနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့ August 10ရက်စနေညသတင်းတွေကိုကိုရနိုင်နဲ့ပဲပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်ပါရခိုင်ဘက်မြောက်ဦးမှာဘုံကျဲခံရပြီးတည်ဆုံးမှုရှိခဲ့တာပါရခိုင်ပြည်နယ်မှာအာခတ်တော်အေးထိန်းချုပ်ထားတဲ့မြို့တွေကမြောက်ဦးမြို့ပေါ်ကိုစစ်တပ်ကဘုံကျဲခဲ့လို့ကလေးငယ်တယောက်ပါဝင်6ယောက်တည်ဆုံးခဲ့ရပါတယ်မြေပြင်တိုက်ပွဲတွေရှိမနေတဲ့နေရာတွေကိုစစ်တပ်ကအခုလိုဘုံကျဲနေတဲ့အတွက်ဒေသခံစိုးရိမ်နေရတာရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အေအေအာရခတပ်တော်အကြားတိုက်ပွဲတွေအတွင်းအေအေလက်ထဲအစောပိုင်းတွေကကြာရောက်ခဲ့တဲ့မြို့တွေကမြောက်ဦးမြို့ပေါ်ကိုစစ်တပ်ကဒီနေ့ဘုံကျဲတိုက်ခတ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေမြေပြင်မှာမရှိပေမဲ့မြို့လယ်နေရာကိုလေကြောင်းကနေဘုံကျဲမှုအတွင်းကလင်းငယ်တယောက်အပါအဝင်ရဲသားတွေတည်ဆုံးခဲ့တယ်လို့မြောက်ဦးမြို့ကံမြို့သမီးတယောက်ကအခုလိုပြောပြပါတယ်။
ဒီအဓိကတော့မောင်ဦးမောင်ကဒီနေ့နေ့လေတိုင်းလောက်ကပေါ့နော်7နှစ်ခွေးလောက်ကဖြစ်နေအမှအလေးနဲ့လာပြီးတော့ဖြစ်သွားတာပေါ့နော်အဓိကတော့မြောက်ဦးမျိုးလေတော့ဖြစ်တယ်လို့ပြောလို့ရမယ်။ညနဝရဲဟိုတယ်ပြီးလို့ရှိရင်မောင်ဦးဟိုတယ်ရှိတဲ့လမ်းမှာပေါ့နော်။အဲဆိုလို့ရှိရင်မောင်ဦးမျိုးရဲ့မျိုးအလေးလို့ပြောလို့ရတယ်အဲ့ဒီမှာရှိရဲ။ဘုန်းကတော့နှလုံးဖြည့်သွားတာပြီးလို့ရှိရင်ဒီဆင်းရသွားတာကတော့သူအရေးကြက်တော့ညီမတို့မတရားဘူးသိခွန်းသွားတာကြာလို့ရှိရင်ကလေးတယောက်ပါဝင်6ယောက်ပြေးသွားတယ်ပေါ့ဒီခုဆိုရင်ဒီအမျိုးသမီးတယောက်ကိုတော့အရေးပေါ်ကိုချိန်ကိုပို့လိုက်ရတဲ့အနေထားလို့ရှိတယ်ပေါ့
ရခိုင်ပြည်နယ်မှာ2023ခုနှစ်နိုဝင်ဘာလ13ရက်နေ့မှာစစ်ကောင်စီနဲ့အေအေအကြားတကြောပြန်ဖြစ်နေတဲ့တိုက်ပွဲတွေဟာဒီကနေ့ထိပြင်းထန်နေဆဲဖြစ်ပါတယ်လက်ရှိမှာတော့အေအေဘက်ကရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တို့ကိုသိမ်းပိုက်ထားပါတယ်အေအေသိမ်းပိုက်ထားတဲ့မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲမရှိပေမဲ့စစ်တပ်ကမကြာခဏဆိုသလိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သားတွေထိခိုက်သေဆုံးနေပါတယ်မကြခင်ရပိုင်းကလည်းဂွဟာမြို့နယ်ကျင်းတလီမြို့မှာစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့တာကြောင့်အရက်သား2ဦးသေဆုံးပြီးတော့9ဦးထပ်မနေဒဏ်ရာရရှိခဲ့ပါတယ်။အခုလိုအေအေထိန်းချုပ်ထားတဲ့မြို့တွေကအရက်သားတွေရှိတဲ့နေရာတွေအပေါ်စစ်တပ်ကတိုက်ခိုက်နေတာကြောင့်ရခိုင်ဒေသခံပြည်သူတွေဟာနေစံနဲ့အမျှအသက်အန္တရာယ်ဆိုးရိမ်နေကြတာကိုလည်းမြောက်ဦးမှာနေတဲ့မျိုးသမီးကပြောပြပါတယ်။
ဆိုးရိမ်မှုကတော့အများကြီးရှိပါတယ်။ဘယ်လိုမျိုးဆိုးရိမ်လဲဆိုတော့အခုကစစ်ကောင်စီကကြားလို့ရှိရင်ဒီအေအေထိန်းချုပ်ထားတဲ့ဒေသတွေဆိုလို့ရှိရင်မေးအချိန်ရရှင်အဲ့လိုအချိန်မရှိဘူးသူတို့ကလာတဲ့အချိန်လာပြီးတော့ပြစ်ရှင်တဲ့အချိန်ကိုပြစ်တယ်သူတို့ပိတ်မဲ့တွေကတော့ပင်နေရာကိုပိတ်မဲ့ထားလည်းမသိဘူးဒါမဲ့ဒီကခန့်လေးရှိတဲ့နေရာလိုလည်းအများကြီးကြားတယ်အချိန်မရှိတဲ့ဒီကခန့်လေးကအများကြီးသိဆုံးမှုရှိတယ်ဆိုတော့လေအကုန်လုံးကတော့ဒီလေကြောင်းနဲ့ပတ်သက်ပြီးတော့ ဆိုရင်ဘုံကတော့အများကြီးရှိပါတယ်
အခုလိုစစ်တပ်ဘက်ကရဲသားတွေကိုဥတီတိုက်ခိုက်နေတာလူနေအဆောက်အုံတွေစာတင်ကျောင်းတွေနဲ့တာသနိကအဆောက်အုံတွေကိုလူကျောင်းကနေဘုံကျဲတိုက်ခိုက်မှုမလုပ်ဖို့အာရခတ်တပ်တော်အေဘက်ကစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံခဲ့ကြောင်းလဲအေဘက်ကပြောဆိုထားတာရှိပါတယ်လက်ရှိမှာတော့ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်တွေမှာစစ်ကောင်စီနဲ့အေအကြနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေစေဖြစ်ပါတယ်။မောင်တော်မြို့နယ်မှာတော့ဒီရက်ပိုင်းမြို့တွင်းတိုက်ပွဲပိုပြင်းထန်နေပြီးတိုက်ပွဲတွေကြာပိတ်မိနေတဲ့ထောင်နဲ့ချီတဲ့အရက်သားတွေကိုတိုက်ပွဲကြားကနေကယ်ထုတ်ပြီးတော့ဘေးကင်းမဲ့နေရာကိုရွှေ့ပြောင်းပေးနေတယ်လို့လည်းအေဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
။မြောက်မြို့နယ်မှာဘုံကျဲခံတည်ဆုံမှုရှိခဲ့တာကိုစီတီကိုပြောပြခဲ့တာပါ။အခုတော့ပတ်စဉ်ကဏ္ဍတွေပါအရင်ဆုံးထုတ်တဲ့အစီအစဉ်မှာဆက်ရုံနေတဲ့တီဗီယောဂါဆောင်ရှောက်မှုကိုပြောထားပါတယ်။မြန်မာမှာနိုင်ငံရေးမတည်ငြိမ်စစ်ပွဲပဋိပက္ခနဲ့စီးပွားရေးကျဆင်းမှုတွေကြောင့်တီဗီဆုံနာယောဂါတွေအပေါ်ကုသဆောင်ရှောက်မှုကျဆင်းနေတာကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
။တွေ့ရအောင်လေတွေ့ရအောင်တော့ပထမတော့ဘာဖြစ်တယ်လဲတော့မသိသေးဘူး။ဒီတီဗီဖြစ်မှလည်းမသိသေးဘူး။
ဒီနာကတီဗီဒေတာလားမဒေတာလားကိုလည်းကျွန်တော်မှမစစ်နိုင်ဘူးဒေတာရယ်ဆိုတော့မှတိုက်ဆက်ဆေးရမရှိတဲ့အတွက်ကြောင့်မလို့ခဲရင်တာပေါ့
မြန်မာနိုင်ငံမှာတီဗီယောဂါကို1960ခုနှစ်တည်းကတိုက်ဖျက်နေတာပါဒါပေမဲ့2015နဲ့2020ကြားမှာတီဗီဖြစ်ပွားမှုနှုန်းကို5ပုံ2ပုံလျှော့ချနိုင်ခဲ့ပါတယ်အဲ့နောက်မှာတော့ COVID-19 ယောဂါဖြစ်ပွားမှုတွေအာနာသိမ့်မှုတွေပြိပခတွေနဲ့စီးပွားရေးကျဆင်းမှုတွေကြားမှာတီဗီယောဂါကိုမစစ်ဆေးနိုင်တာတွေမကုသနိုင်တာတွေကပိုပြီးတော့ဒိုးလာနေပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတာပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Data News Agency ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
။ Twitter အန်တော့ပထမတော့ဘာဖြစ်တယ်လဲတော့မသိသေးဘူး။ဒီ TV ဖြစ်မှလည်းမသိသေးဘူး။နောက်ပိုင်းမှသိသွားတာ Twitter ဗတ်ဒီအန်တော့စီးကောက်သွားပြပြဓာတ်မရိုက်ခိုင်းနဲ့။အဓာတ်မှမရိုက်သေးဘူး။ပတ်စံမရှိလို့။မရိုက်သေးဘူး။မရိုက်တော့နေသေးတယ်။ခဏနေတော့နောက်ကြောင်ယောဂါပို့ဖို့ဆိုးလာတယ်။အနေနဲ့ပတ်စံမရှိရှိဆိုပြီးတော့ဓာတ်မှအခမဲ့ခြေကမှာဓာတ်မှသွားရိုက်တယ်ဓာတ်မှတိုက်ရိုက်တော့ဒီအဆုပ်တစ်ချင်ကပေါ့မနေတော့ပဲ့နေပြီလေ
သူ့မှာတီဗီယောဂရှိချောင်မနစ်ကစသီးလိုက်ရချိန်မှာမတ်သူစာကအသက်20ပဲရှိပါသေးတယ်ဒီယောဂါကိုသူမဖြစ်နေတဲ့လက္ခဏာနဲ့အလားတူရှိခဲ့တယ်သူမရဲ့လှုပ်ရှင်စီကနေကူးတာလို့တန်တရားရှိပါတယ်စစ်စစ်ချက်ကိုစသီးချိန်မှာတော့တည်ချင်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီနောက်မှာသူမလှုပ်ထုတ်ခံလိုက်ရပါတယ်။ရန်ကုန်ရဲ့တနေရာမှာအိမ်ငှားနေခဲ့ပြီးအိမ်ကြီးချင်းတွေကလည်းသူမကိုနွဲ့နွဲ့ထွေထွေမရှိခဲ့ကြပါဘူး
။တကယ်ကိုတင်းလေးပြောကြပါအာသူတို့သူ့ဘေးနားမကနဲ့သူကတီဗီရှိတယ်။ရန်ကတော့ကူးဆက်လိုက်လို့ငါတို့ပြေးသွားမယ
်။ပြီးခဲ့တဲ့2022ခုနှစ်မှာမြန်မာနိုင်ငံရဲ့လူဦးရေတသိန်းမှာတီဗီလူနာတစ်က185ရောက်ရှိပါတယ်။2018ကရေတွက်နဲ့နှိုင်းရှင်ရင်23ရာခိုင်နှုန်းတိုးလာခဲ့တာဖြစ်ပါတယ်။အဲဒါက2022ခုနှစ်ကစည်ရင်းစရာပဲပါ။မြန်မာနိုင်ငံနဲ့နေဆက်မှာရှိနေတဲ့ကျန်းမာရေးဆောင်ရှားမှုပေးသူတွေရဲ့ထုတ်ပြန်ထားတဲ့အစီရင်ခံစာတွေရတော့အဲ့ဒီအချိန်ကလေးကယောဂဖြစ်ပွားမှုနှုန်းတွေကတိတိတတ်တာတိုးလာတယ်လို့ဆိုပါတယ်။အာနာမသိငင်ကမြန်မာတနိုင်ငံလုံးနဲ့မှာတီဗီယောဂစစ်ဆေးကုသပေးတဲ့နေရာတွေထောင်ကနန်းဝင်ကျင်ရှိခဲ့တယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကသိရပါဗျ။ဒါပေမဲ့တီဗီယောဂအများစုဟာဒေသန္တရဆေးခန်းတွေနဲ့မြို့ပေါ်မှာအခြေစိုက်တဲ့ဆေးရုံဆေးခန်းတွေဖြစ်ကြပါဗျ။အဲ့ဒီထဲကတချို့ဆေးရုံဆေးခန်းတွေရဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေကအကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ပြီးထွက်ခွာသွားခဲ့တာကြောင့်ဒီလုံဆောင်မှုတွေမှာထိခိုက်မှုတွေရှိခဲ့ရပါဗျ။ဒါရင်မကသေးပါဘူး။တိုက်ပွဲတွေပြင်းထန်တဲ့ဒေသအများစုမှာဆေးကန်းတွေကပိတ်ထားရပါတယ်။ဒေါက်တာအငိမ့်ကချင်းပြည်နယ်မှာကျန်းမာရေးဆောင်ရှောက်မှုတွေပေးနေတဲ့ဆရာဝန်တယောက်ပါ။သူမတို့စီမှာတီဗီယောဂတန်တရားရှိတဲ့သူတွေကိုစစ်ဆေးနိုင်တဲ့ဆေးဘက်ဆိုင်ရာကိရိယာတွေမရှိတင်ဘူးလို့ဆိုပါတယ်။စစ်ကောင်စီကအဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုဖျက်တောက်ထားတာကြောင့်ဆေးဝါးရရှိဖို့ကလည်းခက်ခဲတယ်လို့ပြောပါတယ်။
ဒီချင်းပြည်နယ်ကကြတော့ ကျွန်တော်တို့ကအိန္ဒိယနိုင်ငံနဲ့နေပေမဲ့အိန္ဒိယနိုင်ငံကဆေးဝယ်ကူကဆေးဝယ်တာပါညာတော်တော်ကြီးမလွယ်ဘူးပေါ့နော်လက်ပန်းခီးတော့လောက်အောင်တော့ဟိုမှာဝယ်ရတာတော့လောက်အောင်တော့ကျွန်တော်စက်ပစ္စည်းဝယ်ယူရင်ကအစဒီဟိုအိန္ဒိယတော့ပုံလင်းပြောရင်အိန္ဒိယနိုင်ငံဘက်မှာလည်းပိတ်ဆို့တာတွေရှိတယ်ပေါ့ဆေးရဝယ်ဖို့လည်းမလွယ်ဘူးလူနာကတီဗီတေချာလားမတေချာလားကိုလည်းကျွန်တော်တို့မှမစစ်နိုင်ဘူးတေချာတယ်ဆိုတော့မှတိုက်ဆိုင်ဆေးလည်းမရှိတဲ့အတွက်ကြောင့်မို့လို့ဒီကျွန်တော်တို့လိုနေရာမျိုးမှာဖြစ်တယ်ဆိုရင်တော့ကုသဖို့တော်တော်လေးခဲရင်းနဲ့
မကွေးတိုင်းနဲ့စကိုင်းတိုင်းဒေသကြီးတွေမှာလည်းအလားတူခက်ခဲတွေရှိနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပြကြပါတယ်။ဒီအကြောင်းအရာတွေကိုခြုံကြည့်မယ်ဆိုရင်တီဘီရောဂါတွေကိုမစစ်ဆေးနိုင်မဖော်ထုတ်နိုင်မကုသနိုင်ပဲရှိနေတဲ့သဘောပါ။ထိုင်းနိုင်ငံမှာရှိနေတဲ့ Map Foundation ကတော့အထူးသဖြင့်ပြီးခဲ့တဲ့6လအတွင်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ရွှေ့ပြောင်းလုပ်သမားတွေကြားတီဘီရောဂါဖြစ်ပွားမှုတွေကပိုတိုးလာတယ်လို့ဆိုပါတယ်။ဟာကမောင်ကမက်ပြေ TV ပရိုဂရမ်ဦးဆောင်သူဖြစ်ပါတယ
်ခုနောက်ပိုင်းနေရဒီပီတွင်းရဲ့ဆိုတာနိုင်ငံရေးကိစ္စတွေပေါ်မှာလူတွေကအများကြီးထက်လာတယ်ဟိုပြီးတော့မှဒီကျွန်တော်တို့တိုင်းရင်းသားဒေသတွင်းထဲမှာလည်းပြိပက္ခတွေဖြစ်တာတွေလူတွေကပြောင်းရွှေ့လာတယ်အများကြီးရှိထားတယ်ပြီးတော့မှဟိုကလာတဲ့လူတွေကလည်းများသောအားဖြင့်ဒီဘယ်လိုပြောမလို့ဒီပြည်နယ်ပတ်သက်ပြီးမှ screening တွေဟိုတိတ်မလောက်ဖြစ်ဘူးတိတ်မလောက်ကြဘူးဒီတစ်နှစ်တွင်းထဲမှာသူတို့ဒီ TV ကိုအော်တမ်းမှန်မြိုက်ဖူးတဲ့လူတွေရှိတယ
်။ map နေနဲ့ရွှေပြောင်းလုပ်သမားတွေကြားအသိပညာပေးဆောင်ရွက်နေတာတွေနဲ့ယောဂါဆစ်ဆေးပေးတာတွေကုသမှုပိုင်းမှာဆောင်ရွက်ပေးတာတွေလုပ်ပေးနေပါတယ်။2022ခုနှစ်မှာချင်းမိုင်ခိုင်ကတီဗီယောဂါတန်တရားရှိသူတွေကိုဆစ်ဆေးပေးခဲ့ရမှာဆယ်ရာခိုင်နှုန်းကယောဂါရှိတယ်လို့တွေ့ရှိခဲ့ပါတယ်။2023ခုနှစ်မှာတော့ 17.5 ခိုင်နှုန်းထိတိုးလာခဲ့ပါတယ်။အခု2024ခုနှစ်ရဲ့ပထမ5လအတွင်းမှာပဲစစ်ဆေးသူတွေရဲ့80ရာခိုင်နှုန်းမှာတီဘီရောဂါရှိနေတယ်လို့ဆိုပါတယ်။မဲဆောက်မှာရှိတဲ့စုခုငပြားသူတည်တနာဌာန SMRU ကရွှေပြောင်းလုပ်သမားတွေနဲ့ဒုက္ခသည်တွေကိုကျန်းမာရေးဆောင်ရှောက်မှုတွေအခမဲ့ပေးနေပါတယ်။တီဘီရောဂါသည်တွေအတွက်နေစရာပေးပြီးဆောင်ရှောက်ပေးနေတယ်လို့ SMRU ရဲ့ TV ပရိုဂရမ်ခေါင်းဆောင်ဒေါက်တာဝင်းပပထွန်းကရှင်းပြပါတယ်။
တို့ကနေမကောင်းလို့ရှိရင်တို့ကအလုတ်ကနေပြီးအလုံးမလုံးနိုင်လို့ဆိုရင်တို့ကအလုတ်ပြုတ်သွားတာမျိုးရှိကြတာ။တို့ကအကယ်၍ယောဂရှိရင်စိတ်ကူးရမယ်ဆိုလဲတို့မနေရမရှိဘူး။အဲအလုတ်လည်းမရှိတော့ဆိုလို့ရှိရင်စားစရာပတ်စံတွေပါလည်းမရှိဘူး။မရှိတော့ကျမတို့ရဲ့ဒီဒီစေကန်းကတော့ဟိုတခြားအထက်ထူးခြားတာကတော့ဒီနာတွေနေရအောင်ဒီဒီစေက6လတောက်တဲ့ခါကျတော့တို့ဟိုသွားဒီသွားနဲ့စေးတွေလွတ်သွားလည်းဖြစ်အောင်ကိုယ့်ရဲ့စေကန်းထဲမှာပဲ6လနေမယ်ဆိုလဲနေလို့ရအောင် shelter လေးတွေထားပါပြီ
။ကိုစောနိုင်ကမကြာသေးခင်ကမှ SMRU မှာစေကူတာမှုခံယူပြီးပြန်လည်တက်တာလာခဲ့သူဖြစ်ပါတယ်။အသက်42နှစ်အရွယ်ရွှေပြောင်းလုပ်သမားတဦးဖြစ်ပြီးတော့အရက်က9ပေမပြည့်တယ်လို့ပိန်လီနေတာကြောင့်အယိုးတွေကလည်းငေါထွက်နေပါတယ်။မဲဆောက်မှာတောင်ရလုပ်သမားအဖြစ်နှစ်ပေါင်းများစွာလုပ်ကိုင်ခဲ့သူဖြစ်ပါတယ်။မကြသေးမီကမှစေကုသမှုခံယူပြီးပြန်လည်တက်တာလာခဲ့ပေမဲ့လက်ရှိမှာအဆုတ်တီဘီယောဂပြန်လည်ဖြစ်ပွားနေတာကြောင့်ဆေးရုံပြန်လည်တက်ရောက်နေတာဖြစ်ပါတယ်။ကုစောနိုင်တဲ့ဒီတစ်ချိန်ကတော့၃ချိန်မြောက်ဖြစ်ပွားခြင်းပါ
။ပထမအခါတည်းကညဖြစ်တာပေါ့နော်၆မြောက်ဆိုးတယ်။အဲကျွန်တော်ခြေစိတ်ကစင်ညောင်းတယ်။ဘာဟိုသွားမနိုင်ကမနိုင်ဘူးပေါ့။အဲ့ဒါနဲ့ကျွန်တော်တစ်ခေါက်ပြန်လာတယ်။ပြိတိပြန်ဆေးကျင်လာတော့ကျောင်းသားဆေးကမ်းမှာ။ညဆေးတော့ပြန်ဖြေတယ်
SMRU ကနေထိုင်စရာပေးပြီးကုသပေးတဲ့စီစဉ်မှာတော့ယောဂခံစားနေရသူတွေကိုပျောက်ကင်းသက်သာလာတာတည်ချတဲ့အထိစောင့်ရှောက်ကုသပေးပါတယ်။ဒီလိုကုသပေးမှုကဆေးတွေကိုပုံမှန်မတောက်တာကြောင့်ဖြစ်စေတဲ့ဆေးရင်ပါယောဂအတွက်လည်းအထောက်အကူပြုပါတယ်။ဆေးရင်ပါဖြစ်ရင်ပုံမှန်ဆေးနဲ့ကုသရတာမဟုတ်တာကြောင့်ကုသဖို့ကပိုခက်တယ်လို့ကုန်ကျစရိတ်လည်းပိုများပါတယ်။ဆေးရင်ပါဖြစ်ရခြင်းရဲ့အဓိကအကြောင်းရင်းကများသောအားဖြင့်အနည်းဆုံး6လတောက်ရတဲ့စေကုသမှုကိုအပြည့်အဝမယူတာတွေကြောင့်ဖြစ်ပါတယ် WHO ရဲ့အဆိုအရမြန်မာနိုင်ငံဟာ2022ခုနှစ်မှာကမ္ဘာပေါ်က9ခုမြောက်ဆေးရင်ပါတီဘီရောဂါဖြစ်ပွားမှုအများဆုံးနိုင်ငံဖြစ်ခဲ့ပါတယ်ရန်ကုန်ကတီဘီပပျောက်ရေးဖွဲ့တစ်ခုမှပါဝင်လုပ်ကိုင်နေတဲ့အတွေ့အကြုံရှိတဲ့ဆရာဝန်တဦးကလည်းဆေးရင်ပါတီဘီတိုးလာမှုကိုအလွန်စိုးရိမ်နေတဲ့အကြောင်းဒုအတန်ကိုပြောပြပါတယ်မက်ကဟာကမောင်ကတော့သူတို့တွေအနေနဲ့လူနာတွေကသတ်မှတ်ထားတဲ့အတိုင်းဆေးတွေကိုတောက်သုံးတာတည်ချစေဖို့အတွက် DOD လို့ခေါ်တဲ့ဓာတ်ရိုက်ကြည့်ရှုစောင့်ရှောက်ကုသပေးတဲ့စနစ်ထူထောင်ထားတယ်လို့ဆိုပါတယ်။မတူစာကတော့အစာပိုင်းမှာဆေးတောက်တာနဲ့ပတ်သက်ပြီးအခက်အခဲရှိခဲ့ပါတယ်။ Tumaga, a young gun in Mero Sigan Tilaya be Sikudamu can you get about? Sawa ni ye to lay lanking in Yama look and care by. Eddie Ching Dongaro, be men run it are, see a jutea murigum can I nari, the cardian sit up for mini dajao, sipo mamma care about. Gangangangwa nebe, Matuzago, Mesaga SMI you can rip down big about it. Matuzane Kosan and Luga, bigger a goodni jordan, SMIU TV season got good at getting bigger day. Shane chile lunari rega nayo pipare. SMIU got Nissin Tonya winching can go, Juzu Sanshaw Pinirava. Tabi me, Mimanagama, Yishi Tuta Sibu Dre, Jemma y Sanshaw Mune, Siba y Pumu Tuta Muma, Jinny Mimna Muri, Pomo Lu Atelo, Tauta Wimpapa Tonga, Subari.
เนาะนั่งนั่งเนี่ยป่ะเนาะอังกฤษอ่ะตัวชั้นล่ะตัวอะไรเฉยมาที่พี่เพชรน้องอ่ะสาวตัวจ๋าตั้งแต่ชั้นล่ะหมดตัวเนี่ยกินยาเนี่ยมาหมดอะไรเนี่ยตัวผัดที่ทุกคนเรียกกูเนี่ยตัวไม่ยาวป่ะที่ทุกคนเรียกกูเนี่ยตัวเนี่ยเส้นแต่หมดสาวเนี่ยนั่งนี่เนี่ยป่ะวันจันทร์ฉันจะก้ากูจะมีกูจะติดเนี่ยถ้าเรียกว่าตัวเนี่ยมาเว้ยตัวที่อยู่เนื้อตัวอ่ะลงไหน
ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဒီပန်ချန်ပေးတာတွေကိုလည်းကျေးဇူးပါတယ်။နောက်တစ်ပတ်မှာထုတ်လိမ့်မယ်ဒုဒံ ဒီတရားရုံးချုပ်တရားသူကြီးတက်တန်းကိုပြောထားပါတယ်ဒီတရားရုံးချုပ်တရားသူကြီးတက်တန်းကန့်သတ်မှုအဆိုးကောင်းနောက်လက်ရှိမြန်မာတရားလွှတ်တော်တရားသူကြီးတွေခံထားပုံပြီးရင်အနာဂတ်ဖက်ဒရယ်စနစ်မှာကဘယ်လိုခန့်သင့်ပါလဲလီဂယ်အိတ်နက်တဝက်အဖွဲ့ထူထောင်သူလူခွင့်ရှင်တွေဥအောင်သူကိုဦးတမောင်တန်းကအပိုင်းနှစ်မှာမေးထားပါတယ်ခင်ဗျာ
ကျွန်တော်ကြိုးပိုင်ပြည့်တဲ့တရင်နဲ့ဆက်ဆက်ပြီးတော့ပေါ့နော်တရားရုံးချုပ်တရားသူကြီးတွေကိုကာလအကန့်အသတ်ထားတဲ့လို့ကောင်းကျိုးမြင်ပါကလားခင်ဗျာကာလအကန့်အသတ်နဲ့ထားရင်ကောင်းကျိုးရှိသလိုအားနည်းချက်လည်းရှိနိုင်ကောင်းကျိုးကဘာဖြစ်လဲဆိုတော့ တရားသူကြီးတွေမဟုတ်တာလုပ်နိုင်တယ်ပေါ့ဂျူဒီရှယ်ဒီရင်တွေလို့ခေါ်ပါတယ်တရားရုံးမင်းဆိုင်ရာကဟိုမလျော်မကန်တွေလုပ်တာတွေကိုကာကွယ်နိုင်တယ်ကာလအကန့်အသတ်မထားဘဲနဲ့တကယ်လို့သာနိုင်ငံတကာမှာတရှိပြီးသားဖြစ်တဲ့တရားရှင်တွေဟာလွတ်လပ်တယ်မယ်မလိုက်ဘူး ထက်မြက်တယ်လိုအပ်တဲ့အရင်မြစ်တွေဖြည့်စည်းပြီးခံရတယ်ဒီလိုတရားစီရင်မျိုးဆိုရင်တော့ဟိုကာလအကန့်အသတ်မဲ့ယူရီရှယ်တင်းရောက်လောက်ပေါ့ကာလအကန့်အသတ်မဲ့ထားခြင်းဟာအကျိုးရှိနိုင်ပါတယ်အခုကောင်သူပြောသွားတဲ့သဘောအရဆိုလို့ရှိရင်တော့ဒီတိုက်ကြီးတွေကကျင့်သုံးနေတဲ့နိုင်ငံရေးစနစ်နဲ့လည်းဆက်ဆက်ရှိနေတဲ့သဘောမျိုးဖြစ်တယ်ကာလအကန့်အသတ်နဲ့
ထားမယ်ဆိုလို့ရှိရင်ချိန်ထိုးစဉ်းစားမယ်ဆက်ဆက်နိုင်ငံရေးစနစ်ကဘလို့များရှိနိုင်ပါလဲတရားစီရင်တဲ့တရားသူကြီးတွေရဲ့ခန့်ကဏ္ဍကိုအချင်းကာလနဲ့ဆက်ဆက်တာနဲ့စာရင်အဲ့ဒီနိုင်ငံမှာရှိတဲ့နိုင်ငံရေးတော်လှန်ရေးလက်နက်ကိုင်အားစုကောင်းဆောင်တွေအနေနဲ့တရားစီရင်လွတ်လပ်မှုအပေါ်မှာဘယ်လောက်ထိအောင်နားလည်တန်ဖိုးထားတယ်လဲဆိုတာနဲ့ဆက်ပါ ဆိုကြပါဦးခဏညနေမှာဆိုရင်တော့ဖြစ်ရင်ဝန်းနေကြပါဘူး။ကျမ်းမြင့်ခြုံတုံးတိုင်လို့ရှိရင်ကျွန်တော်တို့လေးစားရတဲ့နိုင်ငံရေးကောင်းဆောင်တွေတော်လိုင်းကောင်းဆောင်တွေဒီကောင်းဆောင်တွေကခဏချိန်အထိတရားရှင်ရဲ့လွတ်လပ်မှုအပေါ်မှာအသေးစားတန်ဖိုးထားလေ့လာပြီးတော့လွတ်လပ်တဲ့တရားရှင်ပေါ်လာအောင်လုပ်သွားမယ်ဆိုရယ်ဆုံးဖြတ်ချက်ချတာမျိုးမတွေ့ရသေးဘူးလို့ ကျွန်တော်နားလည်ပါတယ်။ဒါကြောင့်အချင်းကာလနဲ့ဆိုင်သူတို့ရဲ့ဆုံးဖြတ်ခြင်းနဲ့တန်ဖိုးထားမှုကဟိုအဓိကကျတယ်လို့အဲ့လိုနားလည်ပါတယ်။ဒါကိုလက်ရှိလို့အတိပခအချင်းတွေအတွင်းထဲမှာဟို
ဘလို့များစတင်တိဆောက်ကြည့်ကောင်းမယ်လို့ကောင်းသူထင်တယ
်ကောင်းတော့ဗျာဥပ္ပိစုံဝီခြေကနေပြောမှာဂျာကာလာဖွဲ့စည်းပုံခြေကဥပ္ပိတရားပေါ်လာဖို့လိုပါတယ်အဲဒီဂျာကာလာဖွဲ့စည်းပုံခြေကဥပ္ပိမှာခဏိကိုလက်ရှိကျင့်သုံးလို့ရမယ်ပြည်ရန်ချက်တွေပါဖို့လိုပဲအဲ့ပုံမှာခြေခံပြီးတော့မှာလုံးလပ်ပဲမလိုက်ထက်မြက်ပြီးလိုအပ်တဲ့အရင်မြစ်တွေဖြည့်စည်းပေးခံရတဲ့တရားစီရင်ရေးကိုဘယ်လိုနည်းနဲ့လွတ်လပ်အောင်ကျင့်သုံးသွားမယ်ဆိုရယ်ပြည်ရန်ချက်တွေထည့်ပေးမယ်ဆိုရင်ကျင့်သုံးလို့ရကုန်ရတယ်လို့နားရတယ
်ဟုတ်ကဲ့ဒါကတော့လက်ရှိပဋိပက္ခခြေနေပေါ့နော်။ဒါပြန်ကျွန်တော်တို့မြန်မာပြည်တစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်မြမကြီးမှာလက်ရှိဖြစ်ပေါ့နော်ကျင့်သုံးနေတဲ့တရားယုံကျုပ်တရားသူကြီးခံထားရေးစနစ်ပေါ်မှာဟောကွန်ထူပါများပြောခြင်းပါတယ
်အခု2008ဖွဲ့စည်းပုံခြေခံဟိုဒီပေါ့ပါဘောလာအဲ့အောက်ကကျင့်သုံးတဲ့တရားစီရင်ရေးကတော့ဖြစ်တယ်အယိုးဆုံးပြောရရင်ကဘာမှာအဆိုးဆုံးစနစ်ပေါ့ဗျာအဲ့တော့2008ဖွဲ့စည်းပုံခြေခံဥပဒေမှာတရားသူကြီးများခံထားခြင်းနဲ့ပတ်သက်ပြီးတော့ရည်ယူခြင်းနဲ့ပတ်သက်ပြီးတော့ပုံမှန်ပြဋ္ဌာန်းထားတဲ့ပုံမှန်ကခုရှိရယ်ပုံမှန်299နဲ့302တို့ဖြစ်တယ်အဲတော့ပုံမှန်299တကူကဘာပြောလဲဆိုတော့ဒီသမဏကနေပြီးတော့မှတရားသူကြီးချုပ်အဖြစ်ခံရတဲ့ပုဂ္ဂိုလ်ရဲ့အမည်စရင်းကိုပြောင်းလွတ်လွတ်တော်တင်သွင်းလိုက်ရမယ်သမဏတင်သွင်းလိုက်တယ်နော်တင်သွင်းပြီးတဲ့အခါကျတော့ပြည်တော်စုလို့တော့ဘယ်လိုစဉ်းစားလဲအဲတမရတင်သွင်းတဲ့လူခင်ဗျားတို့ကန့်ကွက်ချိန်တဲ့လူပါတယ်ပါရင်ဘယ်လိုနည်းနဲ့ကန့်ကွက်ရမလဲဆိုတော့တရားသူကြီးတွေရဲ့တမရတင်လိုက်တဲ့တရားသူကြီးတွေဟာတရားသူကြီးအရေးချင်းနဲ့မပြည့်စုံပါဘူးဆိုရင်ဟောတက်တည်ပြဘယ်လိုတက်တည်ပြဖြစ်မှမဖြစ်နိုင်တာအခုမှတရားသူရုပ်တောင်းထမ်းဆောင်မယ်ဒီလိုရေချင်းမရှိပါဘူးလို့ဘယ်လိုတက်စီပြရေချင်းရှိပါတယ်ဟုတ်တယ်သူကနိုင်ငံတိုင်းပြည်ကျဘာဘွဲ့ဘာဘွဲ့ရလာတယ်တရားရှင်လုံးတဲ့ဘလောက်ရှိတယ်ရှင်လုံးတဲ့ဘလောက်ရှိတယ်ဒီလိုပဲစဉ်းစားကြသူကပြောင်းပြန်တင်ထားတယ
်ရေချင်းပြောလို့ရှိရင်တော့တနည်းပြောလို့ရှိရင်တော့သမရအလိုတိုင်းဆိုရဲသဘောဖြစ်နေတာဒါအရင်စတဲ့ပြောရလို့ရှိ
မှန်တာပေါ့ဗျာနောက်တစ်ခုကပုံမှန်3နှစ်မှာပြန်လာတာအဲ့ဒါဘာပြန်လာထားလဲဆိုတော့သမရအောက်မှာတရားသူကြီးကလှုပ်လို့မရအောင်ခံနေရတယ်။ဘာကြောင့်လဲ။ပုံမှန်302ကဲကကြီးမှာသမရကရက်စကားနဲ့ပြောရင်အဲ့ရဒီနုထပြီးအချိန်မွေးထပြီးတော့တရားသူကြီးကိုပြဿနာရှာလို့ရတယ်။ပြောင်းလဲချက်ကခုပါတယ်။တခုပါလေ။တရားသူကြီးတွေဟာနိုင်ငံတော်ရဲ့ကျေးဇူးတော်ကိုဖောက်ဖျက်တယ်နော်ခါရွေးရပါလေဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တရားကိုဖောက်ဖျက်တယ်ဒါတိတ်ကိုကျယ်အဲတိတ်ကိုကျယ်ပြန့်နေပြဋ္ဌာန်းချက်နဲ့အချိန်မျိုးတမနာတရားစီချုပ်ကိုပြဿနာရှာလို့ရတယ်အဲတော့ဒါကိုဘာနဲ့နှိုင်းယှဉ်ကြည့်ရင်သိနိုင်လဲဆိုတော့ကျွန်တော်1948ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာတော့ရှိနေတရားသူကြီးတွေနဲ့တရားရုံးခံကြည့်မှုကိုအာမခံချက်ပေးထားတယ်အဲတော့တရားလွတ်တော်ချုပ်တရားစီချုပ်တယောက်ဟာသူကိုယ်တိုင်ကအကျင့်စာရေးတာဖြစ်ပြတယ်သူကိုယ်တိုင်ကစွမ်းဆောင်နိုင်တဲ့ခြေနေမရှိတော့ဘူးဆိုတဲ့အခါကြတော့မှပဲကောမဒီဘာညတိချဖွဲ့ပြီးတော့ရေးယူသွားတယ်အဲ့တော့ဒီအချက်နှစ်ချက်ကလွဲရင်ကျန်တဲ့ဘယ်အချက်နဲ့မှတရားသူကြီးရဲ့ယာယီအာဏာတည်မြဲမှုကိုသတ်ထိလို့မရဘူးဒါကြောင့်အခုပြောချင်တာ2008အောက်ကတရားစီရင်စနစ်ကတော့ပြင်ကဘာမှာအဆိုးဆုံး step တယ်လို့ဆိုလို့ကျန်ဖြစ်ပါတယ်
ဒီလိုခေတ်ကာလတွေကိုနိုင်ရှင်စဉ်းစားမယ်ဆိုလို့ရှိရင်နိုင်ရှင်မှုရဘယ်ခေတ်ကတရားရေးစနစ်ကကမ္ဘာတည်နဲ့ပုံပြီးတင့်တော်တယ်လို့ပေါ်ထုတ်တယ်။
ဖက်ဒရယ်နိုင်ရေးစနစ်အောက်ကနေပြီးတော့မှတရားစီရင်ကိုကြည့်မယ်ဆိုရင်တော့ဖြစ်ကျွန်တော်တို့နိုင်ငံရဲ့အခုအစားပြီးတော့နိုင်ငံမှာအကျဉ်းသုံးတဲ့စနစ်ကတော့ကနေဒါနိုင်ငံကစနစ်လို့ကျွန်တော်လေ့လာမိပါတယ်
။ဟုတ်ဘယ်လိုပြောရလဲခင်ဗျာ
။ဒီလိုပါ။ဖက်ဒရယ်စနစ်အောက်ကနေတွားတယ်။အခြေခံနေတွားတယ်ဆိုရင်အခုဟာဒီဖက်ဒရယ်ဒီမိုကရေစီပြည်ညင်မှာပါတဲ့ provincial sovereignty လို့ခေါ်တဲ့ပြည်နယ်တွေကအချုပ်အခြာအနာပိုင်းနဲ့ federal state ကိုသွားရမှာဖြစ်တယ်။ဗရင်းညင်းထဲမှာလည်းအတိအင်းပါလာပြီ။အဲတော့ပြည်နယ်ရဲ့အချုပ်အခြာအနာပိုင်းနဲ့စနစ်ဆိုရင်အရင်ကလိုတင်းကျပ်တဲ့ဘုချုပ်ကံငုံးနဲ့မသွားလို့မရတော့ပဲနဲ့ပြည်နယ်တွေကိုအချုပ်အခြာအနာပို့ပေးရမယ်။အဲလိုပေးတယ်ဆိုရင် bottom up လို့ခေါ်တဲ့ပြည်နယ်ရင်းဖွဲ့စည်းထားတဲ့ပြည်တော်မျိုးဖြစ်ဖို့လိုတယ်။အဲတော့ပြည်နယ်ရဲ့အခန့်ကဏ္ဍတရားစီရင်မှလည်းမြင့်နေဖို့လိုတယ်။အဲတော့ကနေဒါမှာဆိုရင်Supreme Court Justice တရားလွတ်တော်ချုပ်တရားသူကြီးတွေကိုဖွဲ့တဲ့အခါကျတော့ဟိုပြည်ပြည်နယ်ကနေပြီးတော့တရားသူကြီး၃ဦးစီလို့ဖွင့်ပေးရတယ်။ဘာကြောင့်လဲ?ပြည်ပကဒီမှာရွှေရင်းတွေရှိတယ်၊ငားကန်ကြီးတွေရှိတယ်၊စိတ်ဝင်လို့ရတယ်၊တိတ်ပေါင်းတယ်တအားချမ်းသာလည်းပြင်းတယ်အဲ့တော့ကွေးဘက်ကခွဲထွက်မသွားစီဘူးကနေရာနေအဲ့ခါကျတော့သူ့ကိုအထူးအခွင့်အရေးပေးရတယ်အဲ့လိုမျိုးကျွန်တော်တို့နိုင်ငံမှာလည်းပဲ Federal စနစ်အောက်မှာခုနပြောတဲ့ Provincial Sovereignty လို့ခေါ်တဲ့ပြည်နယ်တွေမှာအချုပ်အခြာအနာပိုင်းနဲ့စနစ်ကိုကျင့်သုံးတော့မယ်ဆိုရင်တစ်ဖက်ကလည်းဘူချုပ်ကိုင်မှုတစုံတရာဆက်ရှိအောင်ဆိုရဲကကျွန်တော်ပြည်နယ်တွေကနေကွေးဘက်လို့မြန်မာနိုင်ငံထဲမှာရှိတဲ့တရားဝင်ပြည်နယ်တွေကနေပြီးတော့မှဟိုအချိုးကြပေါ့ပြည်နယ်ခုတယောက်လားသုံးယောက်လားအဲ့လိုစီလို့ဖွဲ့စည်းတာမျိုးဟာတစ်ဖက်ကလည်းပညာရေးဥပဒေပညာရေးတစ်ဖက်ကတက်လောင်လို့နိုင်နေစေခါဖြစ်အချိုးရှိလိမ့်မယ်လို့အဲ့လိုပြောမှာ
ကျေးဇူးအများကြီးတင်ပါတယ်ဟိုအောင်ထွေးဟုတ်ကဲ့
ဟုတ်ပါပြီ
အခုဆွေးနွေးသွားခဲ့တဲ့ဒီကတော့ group creation နဲ့ဖြစ်ပြီး legal aid network ကိုတည်ဆောက်မှုဦးအောင်သူဖြစ်ပါတယ်ကျွန်တော်တပောင်ကမှာ
တရားဝင်ချုပ်တရားသူကြီးတွေရဲ့တက်တန်းဖြစ်သင့်ပုံကိုဥတ္တမောင်တဲ့ဦးအောင်သူနဲ့ဆွေးနွေးကြတာပါမကြာခင်အာရှနိုင်ငံပါဝင်နောက်စနေညပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်ပြည်ရေး Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့စနေညအစီအစဉ်လေးကိုည10:00နာရီဆက်ပြီးတော့ပြောပြပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်ခံမှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရိယာဒီနဲ့သတင်းတွေတဲ့ကတုဒ္ဒအစီအစဉ်တွေမလာခင်အာရှနိုင်ငံရဲ့အစီအစဉ်ပါ American နဲ့ Philippines Japan တို့စီးရေးပူပေါင်းဆောင်ရွက်မှုနဲ့ Vietnam India ကုန်သွယ်ရေးတိုးမြင့်မှာကိုထပ်ထုတ်လွှင့်လိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့အာရှဒေသခရီးလှည့်ခဲ့ပြီးဖိလစ်ပိုင်ကာကွယ်ရေးအတွက်ဒေါ်လာသန်း900ပေးခဲ့ပါတယ်။ဂျပန်နဲ့လည်းစီးရေးပူးပေါင်းမှုတိုးမြှင့်လိုက်ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ကတော့နှစ်နိုင်ငံကုန်သွယ်ရေးတိုးမြှင့်မှုအိန္ဒိယကိုသွားပါတယ်။ကိုစော်မှုကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာအာရှ6နိုင်ငံကိုခရီးလှည့်လည်ခဲ့ပါတယ်။ဇူလိုင်လ28ရက်နေ့ကလာအိုမြို့တော်ဗီယန်တန်းမှာကျင်းပတဲ့အာဆီယံနဲ့မဟာမိတ်နိုင်ငံများအစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်အရေးနဲ့စစ်ပွဲတွေပြင်းထန်နေပြီးလူသားချင်းစာနာမှုဘေးဒုက္ခကြုံတွေ့နေရတဲ့မြန်မာပြည်အရေးဆွေးနွေးခဲ့ပါတယ်။တရုတ်၊ရုရှား၊ဂျပန်၊ဩစတြေးလျ၊အိန္ဒိယတို့လည်းတက်ရောက်ခဲ့ပါတယ်။အာဆီယံအစည်းအဝေးပြင်ပမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့တရားတွေ့ဆုံခဲ့ပြီး2023ခုနှစ်နိုဝင်ဘာလသမ္မတရှီကျင်းပင်နဲ့သမ္မတဂျိုးဘိုက်ဒန်တို့နှစ်ဖက်နားလည်မှုရခဲ့တာတွေကိုအကောင်အထည်ဖော်နိုင်ရေးဆွေးနွေးခဲ့ပြီးဆက်သွယ်ရေးလမ်းကြောင်းတွေဆက်ဖွင့်ထားဖို့သဘောတူခဲ့ပါတယ်။အဲ့ဒီနောက်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဗီယက်နမ်နိုင်ငံကိုခေတ္တဝင်ရောက်ခဲ့ပြီးဗီယက်နမ်ကွန်မြူနစ်ပါတီကောင်ဆောင်ငူယင်ဖူထောင်ရဲ့ဇာပနာကိုတက်ရောက်ခဲ့ပါတယ်။ဂျပန်နိုင်ငံဒိုကျွန်မြို့မှာကျင်းပမဲ့ Quad American Japan Australia နဲ့အိန္ဒိယလေးနိုင်ငံပါဝင်တဲ့မဟာမိတ်အဖွဲ့အစည်းအဝေးအတွက်28ရက်နေ့မှာပဲဆက်လက်ထွက်ခွာသွားခဲ့ပါတယ်။ဇူလိုင်လ28ရက်နဲ့29ရက်နေ့တွေမှာ Indo-Pacific မဟာမိတ်အဖွဲ့ Quad လေးနိုင်ငံနိုင်ငံသားရဲ့ဝင်ကြီးတွေတွေ့ဆုံပြီးတရုတ်ရဲ့ဒေတာတွင်ချိန်ချမှုအပါအဝင်လုံခြုံရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။မြန်မာအရေးလဲထဲသွင်းဆွေးနွေးခဲ့ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်လဲတက်ရောက်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဂျပန်ဝန်ကြီးချုပ်ဂျပန်နိုင်ငံသားရေးဝန်ကြီးတို့နဲ့လဲတွေ့ဆုံခဲ့ပါတယ်န
We strongly oppose the PRC's efforts to unilaterally change the status quo by force in East China
Sea.
ဒီယုတ်ရဲ့တပတ်သက်စီရေလှှရှားမှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကရှုံချခဲ့ပါတယ်။ဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုကိုကာမီကာဝါကလည်းဒီယုတ်ရဲ့ချိန်ချောက်မှုကိုအခုလိုပြောဆိုခဲ့ပါတယ်။အချိကင်နွားဇေဟိုရှိုကန်ကျော်ညီချီတဲ့ပါ
မစ္စကာနော်ရီယကီနိုတာမဲနီကုက္ကူဟာသူ့ရဲ့ကိုကြိုးစီပွားအတွက်နိုင်ငံတကာစတန်တန်ဘိုးတွေကိုပြောင်းလဲပြစ်တဲ့လှုပ်ရက်နဲ့သူ့ရဲ့စီးလှှရှားမှုတွေဟာဒေသရင်းအတွက်သာမကနိုင်ငံတကာအတွက်ပါထူးဆိုရင်စရာဖြစ်ပါတယ်။တရုတ်နဲ့ရုရှားစီးပွားဆောင်ရွက်မှုတွေအတွက်လည်းစိုးရိမ်မိပါတယ်။ရုရှားအနေနဲ့မြောက်ကိုရီးယားကိုကူညီထောက်ပံ့ပါကိုလည်းစိုးရိမ်ပါတယ်။ဂျပန်မှအမေရိကန်စစ်သ ုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လိုက်ပါတယ်။ဖိလစ်ပိုင်ကာကွယ်ရေးစွမ်းရည်တိုးမြှင့်ဖို့အတွက်စီးရေးအကူအညီဒေါ်လာတန်း900ကိုပေးရလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကအခုလိုပြောဆိုခဲ့ပါတယ
်။ And many other countries in the region share concerns as well about some of the actions thatPeople's Republic of China has taken escalatory
ရှစ်တရုတ်ပင်လယ်တောင်တရုတ်ပင်လယ်နဲ့နေရာအနှံ့တရုတ်ပြည်သူသမ္မတနိုင်ငံရဲ့တိုးမြင့်လှုပ်ဆောင်လာတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံအပြင်ဒေသတွင်းတခြားနိုင်ငံတွေကပါစိုးရိမ်မှုတွေရှိပါတယ
်။ဒါအပြင်ထောက်လန်းရေးသတင်းအချက်အလက်တွေဖလှယ်ဖို့ကိုလည်းဆွေးနွေးခဲ့ပါတယ်။တရုတ်ကတော့ကန့်ကွက်ပြီးဖိလစ်ပိုင်ကိုတတိပေးပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတို့ဟာဖိလစ်ပိုင်သမ္မတမာကော့စ်ဂျူနီယာနဲ့လည်းတွေ့ဆုံခဲ့ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချန်ဟာဝန်ကြီးချုပ်မိုဒီရဲ့ဖိတ်ကြားချက်အရအိန္ဒိယနိုင်ငံကိုဇူလိုင်လ30ရက်နေ့က3ရက်ကြာတရားဝင်ခရီးသွားရောက်ခဲ့ပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ဟာဝန်ကြီးချုပ်မိုဒီသမ္မတဒရောပတီမော်မူတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီခရီးစဉ်အတွင်းနှစ်နိုင်ငံကုန်သွယ်ရေးအပြင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေပါပါဝင်မှာဖြစ်ပါတယ်။ဗီယက်နမ်နဲ့အိန္ဒိယဟာဂန္ဓာပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်ဆက်ဆံရေးကို2016ခုနှစ်ကတည်းကအဆင့်တိုးမြင့်ထားတာဖြစ်ပါတယ်။ဒီလိုတန်တမန်အဆင့်ကို2008ခုနှစ်တုန်းကတရုတ် 2012 ခုနှစ်ကရုရှားတို့နဲ့ဗီယက်နမ်ကသဘောတူသတ်မှတ်ထားပြီးဖြစ်ပါတယ်။ဗီယက်နမ်ရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာ2023ခုနှစ်တုန်းကဒေါ်လာဘီလီယံ440လောက်ရှိခဲ့ပြီး2025ခုနှစ်မှာဘီလီယံ900ကျော်ဖို့ခန့်မှန်းထားပါတယ်။အခုဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်ရဲ့အိန္ဒိယခရီးစဉ်အတွင်းလက်ရှိပူးပေါင်းဆောင်ရွက်မှုတွေအပြင် electronic ကန္တာဆက်သွယ်ရေးနည်းပညာ digital စီးပွားရေးဉာဏ်ရည်တုနည်းပညာဈာကန်လျှပ်ကူးပစ္စည်းထုတ်လုပ်မှုတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စီးပွားရေးစတဲ့ကန္တာတွေကိုပါတိုးချဲ့ပူးပေါင်းလှုပ်ဆောင်မယ်လို့မျှော်လင့်ရပါတယ်။လက်ရှိဗီယက်နမ်နဲ့အိန္ဒိယကုန်သွယ်ရေးဟာ15ဘီလီယံဒေါ်လာဘိုးရှိရာကနေလာမယ့်နှစ်အတွင်းဘီလီယံ20အထိရောက်ရှိဖို့မျှော်လင့်ထားကြောင်းဗီယက်နမ်ဝန်ကြီးချုပ်ကဇူလိုင်လ31ရက်နေ့နယူးဒေလီမှာပြုလုပ်တဲ့ဗီယက်နမ်အိန္ဒိယစီးပွားရေးဆွေးနွေးပွဲမှာပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောကြားလိုက်ပါတယ်
အမေရိကန်နဲ့ဖိလစ်ပိုင်ဂျပန်တို့နဲ့စီးရေးပူးပေါင်းဆောင်ရွက်မှုနဲ့ဗီယက်နမ်အိန္ဒိယကုန်သွယ်ရေးတွေ့မြင်ကိုကုစားမှုကြောင့်ဖြစ်ပြခဲ့တာပါအခုတော့လေယာစီးပွားကဏ္ဍပါပို့ကုန်ရငွေဘူပန်ဈေးနှိမ်ထားတဲ့ခရက်အပါအဝင်ကိုပြောထားပါတယ်ပြင်ပနိုင်ငံခြားဈေးကွက်မှာနိုင်ငံခြားငွေဈေးတက်နေပေမဲ့ပို့ကုန်ရငွေကိုမြန်မာဘူပန်ကဈေးနှိမ်ဖြတ်ထားလို့ကုန်သည်တွေအခက်အခဲကြုံနေပါတယ်တပတ်တွင်းလေယာထွက်ကုန်သိနှံဈေးနှုန်းကရောဘလို့ရှိပါလဲ Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်းလင်းချက်မြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မီဟန်နဲ့သူကျွန်မမီစဘဲကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တိုက်ပွဲတွေကြောင့်လမ်းကြောင်းတွေပိတ်လို့မရှင်းသေးကကြာဆင်းနေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်ပြည်တွင်းရောပြည်ပမှာပါလူကြိုက်များတဲ့ငရှင်ကိုပြည်ပတင်ပို့မှုရောကျသွားတဲ့အတွက်အယောင်းဝယ်ရောဈေးနှုန်းမှာကျဆင်းသွားတယ်လို့မရှင်းမွေးမြူယောင်းဝယ်ရေးလောက်ကင်သူတွေကပြောပါရယ်စစ်တကအာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်လမ်းမဆက်သွယ်ရေးခက်ခဲပြီးကုန်ကြမ်းစည်အဆမတန်မြင့်တက်လာတဲ့အတွက်နယ်စပ်လမ်းကြောင်းတွေကနေ ngasih abahwe, jeda kong piba tembok bu jatuh ni lo, sekua jasen ni raba. Myanmar ni ngah tuh sih ngasih kuda ya gay nolau ga, tiaw ni ngah tembok ni raba le. Tadi lama ngasih kong tuh muri jatuh ni raba tuh, pilih yu jangan ni, tiaw thang Singapore ni, uyaba ni ngah tuh cikgu, tembok ni bema, kong jasen ni mian lo, tuh cik mau gay hulu. Yang kong muka jeda kong bisi yangwe lau gay tu, tuh uga suwa le. Lasih marah ngasih aku, yang kong sekuat kuda tiga tempo ni ya bi, yang kong ngasih tapi dah, na tahun jelah bauzi si aga ni, lasih marah tapi dah aku, ta tahun ngarang je sih ni dah, yang we si ni aku tu ya wale.
Pimpa wale piang ni ya tu, jinzi jasin ni wale. Pintu itu jinu aku, Bangladesh ni yang aku tiga tempo ni ya bi cepari. Latalomaro, Yango Situ Lanjangu, Sikong Zibeka Chet Down Tatalu, Yi Parin is a Kumbuy Kerigule, Yakai Tato Ega Taito Taredwe, a young way ABC no Jasin Dora Chite look Kumbe Rigapio Vare. Jindiga Sayure, Shantinet on by Alban Ziguemaro, Pigarison Laga, Jin Umata Paitagu, Don't Shia Chekani, Nato Shia Checho Tipauzi Shigebi, Leshimaro the Paitagu, Nato Shia Gani, Don't Hongaya Jan Wujin Pauzi Neta Yam Chani Ara Pitelu, Alban Numaziga, Lea Tragon Yawi Yiloka Dud Uga Sovari. Shaminene, Mandali Tiny Da Dwima, Thank Boyri Chibwanilu, Shamine Twelia Tragonigu, Jango, Mandaline, Nyamaji Alpangu Timbo Yam Chabu, Akekiri Shineava. Leshimaro, Shamine Twejingu, Jango Nugu Timbobi, Jango Matase, Blei Jangani, Bangladesh Nangan Nesagabu Nanganugu, and Nanga Timbo Mushine Lule Kondariga Pio Sotavare.
Nangan Yangwe is a mute lave me, Pogon Yangwe bo, Bahubanga Zinin Chalu, cut to any yellow, Conde Riga Piosu lavare. Piba Nangan Yangwe Zikoma, American dollar net, Time Bang with a mute lave me, Pogon Yangwe bo, Bahubanga Zinin Chayura bawe, Tay you bosom a conja zigrijang, Sonshon Wood Sinevi, a cacarin at Yensinia yellow, Conde Riga Topo Piosu lavare. Lashima Bahubanga Time Bang with so in. Pogong Yangwe yet don't the Naya I know go. The bird couldn't say Jia Wonjin at Chayu be Chosen Naya I know go. The bird they are Jia Wonjin known at Chayu near Chibare. American dollar go up, Pogong Yangwe yet don't the Naya I know go. The dollar and round they are Jalon at Chayu be Chosen Naya I know go. The dollar go don't only at Jia Wonjin at Chayu near Chidello. Gong there you got your way.
ตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่าตอนนั้นก็ไม่รู้นะครับแต่ว่ ကြောင့်ဒီအင်းလေးအင်းဦးသေးတော်ဒီကလာရင်မလို့ရဲမြန်မာလူကြီးတွေရှင်အဲ့လိုပြောလို့ရအောင်
လက်ရှိပြည်ပနိုင်ငံသားငွေဈေးကွက်မှာအမေရိကန်ဒေါ်လာကို9500ကျပ်ဝန်းကျင်ပေါက်ဈေးရှိနေတယ်လို့ထိုင်းဘတ်ငွေကလည်းတစ်ဘက်ကို150ကျပ်ဝန်းကျင်အထိဖြစ်ပေါ်နေတာပါဒါပေမဲ့ဘဟုဘဏ်ကဖြတ်ယူတဲ့နှုံနာကပြင်ပဈေးနဲ့အစမတန်ကွာဟလွန်းတဲ့အတွက်ပြည်ပကိုတင်ပို့နေတဲ့လေယာထွက်ကုန်တွေကဈေးတက်မလာတဲ့အပြင်ဈေးကျဆင်းမှုတွေပါဖြစ်ပေါ်လာရတာဖြစ်တယ်လို့ကုန်သည်တွေကဆိုပါတယ်2021ခုနှစ်အာဏာသိမ်းမှုနောက်ပိုင်းမှာတဘာဝတရားစာရထုတ်ယူမှုနဲ့စစ်တပ်ထုတ်ကုန်ဝင်ငွေတွေကိုပြည်တွင်းပြည်ပအဖွဲ့အစည်းတွေနဲ့ပြည်သူတွေကသပိတ်မှောက်ပိတ်ဆို့အရေးယူလိုက်တာကြောင့်စစ်အသုံးစရိတ်ငွေကြေးလိုအပ်ချက်ရှိနေတဲ့စစ်ကောင်စီဟာနိုင်ငံသားငွေလဲလှယ်မှုဘူဟာရတတ်မှတ်ချက်ကနေပုံသေးနှုံးတွေနဲ့စစ်သုံးစရိတ်ရှာဖွေနေတာဖြစ်တယ်လို့မြမရေးလေးလာစောင့်ကြည့်သူတွေကသုံးသပ်ထားကြပါဗျာ။ဟုတ်ကဲ့
နိုင်ငံတော်ကဟိုအောင်ရှော့လိုက်ပြီးနိုင်ငံတော်ကဒါကနိုင်ငံတော်တင်းနေပတ်ကူတရားတစ်ဆက်သုံးစားပို့တော့ပို့ရှိရတဲ့ကြောင်းပြားထမထနိုင်တော့ကြောက်မှုလည်းရှိတော့တော့ဖွင့်ဆောင်တော့ထပ်ကူဖွင့်ဆောင်တော့တော့ပို့တော့ပို့ခံပါတော့
လက်တလုံးမှာမြန်မာနိုင်ငံကနေပြည်ပနိုင်ငံတချို့ကိုပင်လယ်ရေကြောင်းကိုအသုံးပြုပြီးစံပဲမျိုးစုံနဲ့ပြောင်းအပါအဝင်လေယာထွက်ကုန်ပစ္စည်းတချို့ကိုတင်ပို့နေတာဖြစ်ပါတယ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အဓိကနေဆက်ကုံသွယ်ရေးစခန်းကြီးတွေကိုဒေသခံတိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်တွေကထိန်းချုပ်ထားပြီးကုံသွယ်ရေးလမ်းခီးတစ်လျှောက်မှာလဲတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်နေဆက်ကနေကုံသွယ်မှုကမရှိသလောက်နှဲပါနေပါတယ် Bên này đang là công nhân mua bưu lậu nhà mà lên, vừa ra biểu lên miền sản mua bao vây, à còn này công nhân gì miết đất làm mua chiếu ra cổ, ao sông ngà sa đông đều bị đổ cả đã, hiện sản này là phế đế luôn, sẽ qua chương trình đồ này cả, tổng thể tham gia vào đây.
Akusabi, Sonala Tonsi Yenigani, Ogon Lakuni Yeniti, Sigwe Dwinte Jani Mipiadore, Lea Tragon Dina Zinarigo Biopia Bichamari. San Lui Lekazi Guatemaro, Sam Musat Shozi Jasin Labime, a young way in Yago to Yavari. Santon to Yia Uzi Tanaye, Aku Ogon Ladue, Sanzino the Machet Vigaro, Shribu Posent Ego, a Mizonzi, the Tangli Dongani, the Tangli Dongat Hong Jenne. Yao di Bosanga, the thing that down at Hongani, the thing that down Jeppe Chipari.
Jadon Yugaro, Laman Saturday, a kakejang, see what you see away navy, Zetaman, Mita Lavare. Yangon Vienna Zigoma, a who Agola Chayaga, they all Jadon Yu Jugo shed the way dago, the down Liang Ayagani, the down around Jaja Pause Shibi, the bird drink the town Gani, the town don't want Jaja, same me in Lavare.
Chetumigaro, see what if you see win at Yawega Pomachine Vime, see any little con de regap your body. News are like the Baitago, the town de Yangazegani, Natania Jeja, Yangwe Pinivari. Beheaded by Gathe, the Baitago, the Yangani Nea Jeja, Zinnek Duavare. Lelizigwemaro, the Baitago, don't talk to your mujine, young Chani Jarago to Yavare. A quitten set beat her at dinner zino riga, a chain in yap the only Murishi Navaration.
Pogo Yangwe, Poo Banga, Tain Tarek, yea, Pau, Lea Siba, Canago, Pharma Times Media, Puega, Jopja Pierava, Kuro, Uduyadin, Naga, Sizemba, the Uduyadi, Pionlemu, Tincho, Agaza, Canago, Piotavare, Pinning a Parimuma, Chimpare, Olympia Agaza, Puerago, the Bawa Pawinjango, Tikamu, and Nezon Pipo, the Mayo Denial, Yue, Chimpanivare, Pog.
ကျင့်တဲ့အိုလံပစ်ပွဲတော်ကိုတဘာဝပဝန်ကျင်ထိခိုက်မှုအနည်းဆုံးဖြစ်အောင်ပြန်ပြင်းပြန်စွမ်းအင်ကိုယ်တော်လုံးဝအသုံးပြုထားပြီးတော့တစ်ခါသုံးပလတ်စတစ်တွေကိုလည်းအကြီးအကျယ်ရှော့ချထားပါတယ်အစိုးရနဲ့စီးပွားရေးလုပ်ငန်းကြီးတွေကြောင့်တဘာဝပဝန်ကျင်ပုံမိုးထိခိုက်ပျက်စီးနေရပြီးမျိုးရုံပြောက်ွယ်လာတဲ့အပင်နဲ့တဘာဝမျိုးစိတ်တွေတိုးလာတဲ့အတွက်ဒီနေရာမှာအားကစားလောကရဲ့အခန်
Nyagale, Agza, Puerigo, Asian Pit Lekan, Jimbare Nangaye, Tabawa Pawan Jinri, Tibiro Matika on Samalaba, July Nasaligani, Ogola, Satyaniti, Jimbare, Olympic Puego, Chucho Mumwe Pianlu, Kindega, Chen Yu Pinsin, Kebe Malay, A Puene Mave, Matimabe, Mode, Tanswa, Yuadon Kedre, Agza the Mari, Yegu Piame, Saint Miri, Nyan Kerajang, the Cho Boys in the Guru, Nasso Keraba.
I think the lesson that future Olympics planners should take from Paris experience is there is no
Naga Olympic Pueblo season du re ni ne pyetika atwe chu ko tin ga sa chu ko ba de ba ba pawin chin pyatana ha che che nai ngin tha bi phi shin lo ya da myo ma hou ba tu ga ye shi pyatana phit ba de guru ya di pyaung nai ni da ko a yin song the sin sa tin ba de aw sa ma ri begin bo ko le the twin sin da ma ba be pyin nai chin ne de so da mman ba de da bi me
ဒါကတကဘာလုံးဖြစ်ရှင်းရမယ့်ရေရှည်ကိစ္စလည်းဖြစ်ပါတယ်ပဲရစ်မြို့မှာလည်းမဟုတ်ပါဘူးနေရာတိုင်းမှာကြုံရမယ့်ကိစ္စပါအခြားကဘာမြို့ကြီးတွေလိုပဲပါရီမြို့မှာလည်းမိလာပိုက်နဲ့ဆွန့်ပြစ်ရေးစုတွေကပိုက်တစ်ခုထဲကနေပဲဖြတ်သွားရတာပါမိုးများလာတဲ့အခါမှာတော့ပိုက်တွေကနေရှန်ထွက်လာတဲ့ရေစိုးတွေကရေတန့်စင်စဲုံတွေစီမရောက်ပဲမြစ်တွေထဲစီဝင်ရောက်ရှိလာတာပါ
In the last couple decades is more frequent and more severe storm events.
เสด็จมาตะคาเนี่ยเตียมาตะคาหลอกตาผิดตะเดมุ่งหน้าญูฤาปีเกเรเนี่ยป้องเนี่ยเสร็จไปปูอาคองลาปีปูอภิญญาลาราโกตุยอ่ะบาเดอุรุยาติเปียงละมูจองเสนิตะคาหลอกผิดตะเดมุ่งหน้าญีฤโกตะนิตะคาหลอกโกตุยลาอ่ะบาเนี่ยเตียมาตะคาหลอกผิดตะเดมุ่งหน้าญีฤโซยินแลนะเนี่ยมาตะคาหลอกตุยลาอ่ะบาเดโมสุโลชิยินแลคณะคณะยวาปีปูปีรอแลเต้ละตะบาเดดีคามา
เนี่ยมาตัวลองท้าနိုင်တဲ့ပမာဏထက်ကျော်သွားတဲ့အတွက်ရေးတွေအထက်ကိုရှန်တက်လာတာပါဒီလိုအဖြစ်မျိုးရှေ့ဆက်ပြီးပို့ပြီးတွေ့လာအောင်မှာဖြစ်ပါတယ်စင်းမြင့်ထက်ရေစင်ကုခွင့်ကိုတော့အစိုးရကနေပေါင်း100ကျော်တားမြစ်ထားတာဖြစ်ပြီးလာမယ့် 2025年的奥运会，中国代表团参加了。奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的奥运会的 PRC ရဲ့အပိထောက်ခံမှုရထားတဲ့ Spot for Climate Change Action လှုပ်ရှားမှုကြောင့်အကစားကဏ္ဍကနေဖလုံးအိမ်တက်ငွေထုတ်လို့မှုကျဆင်းလာတာကိုအားရစရာတွေ့မြင်ရတယ်လို့လည်းပြောပါတယ်။အပူချိန်မြင့်တက်မှုလူလူညဉ့်ညံမှုတွေဟာအကစားသမားတွေရဲ့ကျန်းမာရေးအပေါ်ကိုတက်ရောက်မှုရှိပြီးတော့အကစားပွဲတွေကိုလည်းဖျို့ဖျက်ဖြစ်စေနိုင်ပါတယ်။ဥဒုရာသီပြောင်းလဲမှုကြောင့်သဘာဝဘေးအန္တရာယ်တွေပုံမဆိုးဝါးလာနိုင်ပြီးရေကြီးရေရှမ်းနာတွေကြောင့်အားကစားကွင်းတွေနဲ့တခြားအခြေခံအဆောက်အုံတွေထိခိုက်ပျက်စီးမဲ့အနေအထားတွေလည်းတွေ့မြင်နေရတာပါ။ဒါကြောင့်လဲအပူတန်းကတက်တာသွားအောင်လို့အားကစားကွင်းတွေအားကစားယုံတွေပေးတော့ဝိုင်းတစ်ပင်တွေစိုက်ကြဖို့ရေကြီးရေရှမ်းမှုကာကွယ်နိုင်ပြီးမြေအောက်ရေထိန်းထားနိုင်တဲ့စိတ်မြေတော်တွေပြန်လဲဖော်ဆောင်တာမျိုးဆောင်ရွက်ဖို့လဲသဘာဝပတ်ဝန်းကျင်ရဲ့ကျွမ်းကျင်ပညာရှင်တွေကတိုက်တွန်းနေတာပါ။ကျူတင်ခမိုင်းရခက်ခဲတဲ့သဘာဝဘေးအန္တရာယ်တွေရှေ့ဆက်ပိုတိုးလာဖို့ပဲရှိနေတဲ့အတွက်ဥဒုရာသီပြောင်းလဲမှုအရေးတကြီးဆောင်ရွက်မှုမရှိရင်တော့အာကစားလောကကိုရောသဘာဝပတ်ဝန်းကျင်ကိုပါပုံမထိခိုက်လာလိမ့်မယ်လို့ကြွမ်းကျင်သူတွေကသတိပေးနေကြပါတယ်။ကျမနှမပ
ါဥဒုရာသီပြောင်းလဲမှုထိန်းချုပ်ရေးအာကစားခန္ဓာနှံလောင်ပြောပြပေးခဲ့တာပါ။အခုတော့သတင်းတွေကတုတ္တပါလူမျိုးရေးခွဲခြားမှုအကြောင်းကိုပြောထားပါတယ်လူမျိုးအသားအရောင်အခြေခံတဲ့ခွဲခြားဆက်ဆံမှုတွေကမ္ဘာမှာဒီနေ့အထိရှိနေသေးပါဒီဘယ်နိုင်ငံတွေမှာခွဲခြားဆက်ဆံမှုအဆိုးဆုံးလဲဆိုတာကိုမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
အယောင်မတူညီတဲ့သူတွေရဲ့အများစုနေထိုင်ကြတဲ့နိုင်ငံတွေမှာလူသားချင်းတူပေမဲ့လူမျိုးရေးခွဲခြားမှုတွေကအခုချိန်ထိအများကြီးရှိနေတာပါလူသားတွေကြားမှာလူမျိုးရေးခွဲခြားမှုဆိုတာကလည်းအငြင်းတမ်းဖြစ်နေတဲ့စစ်ပွဲတစ်ရပ်ပဲလို့လေလာသူတွေကပြောဆိုကြပါတယ်ဒါကြောင့်လဲတမိုင်းကြောင့်ဆင်ဆက်လူမျိုးရေးနဲ့အသားအရောင်ခွဲခြားမှုတွေရှိနေတဲ့အမေရိကန်ပြည်ထောင်စုကနိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တူဖြစ်တဲ့မာတင်လူသာကင်ကတော့ရဲ့ထင်ရှားလာတဲ့ I have a dream မိကွန်းထဲမှာတနည်းကြရင်ကျွန်တော်ရဲ့သားသမီးငယ်လေး၄ယောက်နေထိုင်ရမယ့်နေရာဟာသူတို့ရဲ့အသားအရောင်ချောင်းတရားစီရင်ခံရတာမျိုးမဟုတ်ဘဲသူတို့ရဲ့အကျင့်စရိုက်ကြောင့်သာတရားစီရင်ခံရတဲ့နိုင်ငံဖြစ်ပါစေဆိုတဲ့အိမ်မဲ့ကျွန်တော်မှရှိတယ်လို့ပြောဆိုခဲ့တာပါဒါကြောင့်ကမ္ဘာနိုင်ငံတိုင်းလိုလိုမှာလူမျိုးနဲ့အသားအရောင်ခွဲခြားမှုဆိုတာတွေကအနည်းနဲ့အများစုသလိုဒီနေ့အထိတွေ့ကြုံနေကြရတဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။လူမျိုးနဲ့အသားအရောင်ခွဲခြားမှုကလူမှုပတ်ဝန်းကျင်ဖွံ့ဖြိုးမှုအတွေ့လိုအပ်တဲ့အဓိကအကြောင်းအရာထဲမှာလည်းတစ်ခုအပါအဝင်ဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့1960ခုနှစ်ကတောင်အာဖရိကရှာပီဗယ်မှာဖြစ်ပွားခဲ့တဲ့အသားအရောင်ခွဲခြားတဲ့ဥပဒေတရအပေါ်မကျေနပ်တာကြောင့်ငြိမ်းချမ်းစွာဆန္ဒပြခဲ့သူ69ယောက်ကိုရဲတွေကပြစ်ခတ်တပ်ဖြတ်ခံခဲ့ရတဲ့ကမ္ဘာကျော်အဖြစ်ပြက်ပေါ်အခြေခံပြီးကမ္ဘာကုလသမဂ္ဂကကမ္ဘာကြီးမှာဒီလိုအသားအရောင်နဲ့လူမျိုးရေးခွဲခြားမှုတွေလုံးဝပပျောက်ဖို့ကြိုးပမ်းမှုတရအနေနဲ့နိုင်ငံတကာလူမျိုးရေးခွဲခြားမှုအဆုံးသတ်ရေးနေ့အဖြစ်20မတ်လ21ရက်နေ့ကိုလည်းသတ်မှတ်ခဲ့ရပါတယ် လူသားတွေကြားမှာအခုလိုခွဲခြားမှုတွေရှိနေစေပဲဆိုတာကိုသတိပြုမိကြဖို့ဒီလိုခွဲခြားမှုတွေလုံးဝပပျောက်ဖို့ရည်ရွယ်ပြီးသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။ ဒါပေမဲ့ဘယ်လိုပဲအသိပညာပေးလုပ်ငန်းတွေအရေးယူအပြစ်ပေးမှုတွေလှုပ်ဆောင်နေပေမဲ့လည်းအခုချိန်ထိလူမျိုးနဲ့အသားအရောင်ခွဲခြားမှုတွေကတော့အနည်းငယ်အများဆိုသလိုရှိနေစေပဲဖြစ်ပါတယ်။ 2023ခုနှစ်ပြီးခဲ့တဲ့နှစ်ကပဲလူမျိုးအသားအရောင်ခွဲခြားမှုနဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာသုတေသနပြုစစ်တမ်းကို US News ကဖော်ပြခဲ့ပါတယ်။ ဒီစစ်တမ်းကနိုင်ငံပေါင်း89ခုနှစ်နိုင်ငံကလူပေါင်း1,000ခုနှစ်ထောင်ကျော်ကိုမတူညီတဲ့မေကွန်းအကြောင်းအရာပေါင်း83ခုကိုထုတ်ပြီးမေးမြန်းထားတာဖြစ်ပါတယ်။အခုလိုနိုင်ငံပေါင်း89ခုစစ်တမ်းယူတဲ့အခါလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံးထိတ်ဆုံးနိုင်ငံ10နိုင်ငံစည်းမှာမြန်မာနိုင်ငံလဲပါဝင်ခဲ့ပါတယ်။ ဒီလိုလူမျိုးရေးခွဲခြားမှုအပြင်းထန်ဆုံးဆယ်နိုင်ငံကိုကြည့်မယ်ဆိုရင်အဆင့်တနေရာမှာရှိနေတာကဆာဗီးယားနိုင်ငံဖြစ်ပါတယ်။ဆာဗီးယားမှာနေထိုင်ကြတဲ့လူနည်းစုလူမျိုးတွေဟာတခြားတိုင်းပြည်တွေကထက်ပိုပြီးခွဲခြားဆက်ဆံမှုတွေခံနေရပြီးတော့အထူးသဖြင့်အလုပ်လုပ်ကိုင်ခွင့်တွေမရဘူးလို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ခွဲခြားမှုအများဆုံးအဆင့်နှစ အလုပ်လုပ်ကင်ကြတဲ့သူတွေအပေါ်ခွဲခြားဆက်ဆံမှုတွေကြီးမားတယ်လို့ Freedom House အဖွဲ့ကြီးရဲ့အစီရင်ခံစာကဖော်ပြထားတာပါ။အဲဒီနောက်အဆင့်၄ကအီရန်အဆင့်၅က Israel ဖြစ်ပြီးအဆင့်၆နေရာမှာတော့မြန်မာနိုင်ငံရှိနေတာပါ။မြန်မာနိုင်ငံဟာရိုဟင်ဂျာမွတ်စလင်လူမျိုးစုတွေနဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်ခွဲခြားဆက်ဆံမှုတွေဟာ2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပိုပြီးဆိုးဝါးလာတယ်လို့လည်း US Institute of Peace ထုတ်ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံပြည်ရင်တော်အဆင့်ခုနှစ်မှာ UAE, 8မှာ Russia, 9မှာ El Salvador နဲ့အဆင့်10မှာတော့သီရိလင်္ကာနိုင်ငံတို့ဖြစ်ကြပါတယ်။သားရောင်တဲ့လူမျိုးခွဲခြားမှုကြောင့်ပြဿနာတွေမကြာခဏဖြစ်တတ်တဲ့ American ပြည်ထောင်စုကခွဲခြားမှုကြီးမားတဲ့ထိတ်တန့်ဆယ်နိုင်ငံစီးနှဲမှာမပါပဲမဲ့အဆင့်15နေရာမှာရှိနေတာပါ။ကမ္ဘာမှာလူမျိုးနဲ့အသားရောင်ခွဲခြားမှုအနည်းဆုံးနိုင်ငံတွေကတော့ New Zealand, Canada, Netherlands, Sweden နဲ့ Norway နိုင်ငံတွေပဲဖြစ်ပါတယ်ရှင
်။လူမျိုးရေးခွဲခြားမှုကြောင့်မန်းညိုညိုလင်းပြပြခဲ့တာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ဖီယိုရဲ့စနေညစီစဉ်တဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
။ဘာသာကမ်းမြောင်ဒေသကဂါဇာစစ်တီးမြို့မှာပါလက်စတိုင်းစစ်ဘေးဒုက္ခသည်တွေခိုလုံနေတဲ့အကြောင်းပေါ်အစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်90ကျော်သေဆုံးသွားတယ်လို့ဂါဇာဒေသအရက်ဖက်ကာကွယ်ရေးအေဂျင်စီကပြောပါရယ်။ဝိုင်းဆုံးခွာထွက်ပြေးလာသူတွေခိုလုံနေတဲ့အကြောင်းပေါ်အစ္စရေးရဲ့ရော့ကက်ဒုံးကြီး3လုံးချရောက်ပောက်ကွဲခဲ့လို့သေဆုံးတဲ့သူဟာလောလောဆယ်အထိ90ကနေ100ကျော်ရှိပြီးတော့ဒဏ်ရာရတဲ့သူဒဇင်နဲ့ချီရှိတယ်လို့ဂါဇာအရက်ဖက်ကာကွယ်ရေးအေဂျင်စီပြောခွင့်ရက AFP သတင်းဌာနကိုပြောလိုက်ပါရယ်။မင်္ဂလာဒေသနိုင်ငံရဲ့တရားသူကြီးချုပ်ယာဒုကနေနှုတ်ထွက်ပေးဖို့သဘောတူလိုက်ပါတယ်။ယာဒုကနေဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းရှိတ်ခါစီနာခန့်အပ်ခဲ့တဲ့တရားသူကြီးချုပ်အိုဘာဒိုဟာဆန်အနေနဲ့တာဝန်ကနေနှုတ်ထွက်ပေးဖို့ဒါကမျိုးတော်တရားရုံးချုပ်ရှိတ်ကိုចောင်းသားဆန္ဒပြသူတွေဒီနေ့ချီတက်ဆန္ဒပြပြီးတဲ့နောက်တရားသူကြီးချုပ်ကခုလိုသဘောတူခဲ့တာဖြစ်တယ်လို့မင်္ဂလာဒေသသတင်းရက်ကွက်တွေကဖော်ပြပါတယ်။First Olympic ပြိုင်ပွဲတွေကိုပြင်သစ်နိုင်ငံမှာဒီနေ့ဆက်လက်ကျင်းပနေတာမှာတော့အမျိုးသားဗောလီဘောပြိုင်ပွဲ final မှာအင်ရှင်ပြင်သစ်ကပိုလန်ကို၃ပွဲပြတ်နဲ့အနိုင်ရပြီးတော့ပထမရွှေစိတ်ကိုရသွားခဲ့ပါတယ်။အမျိုးသားမာရသွန်မှာတော့အီသီယိုးပီးယားနိုင်ငံကတိုလာတမရကအနိုင်ရသွားပါတယ်။မနေ့က breaking လို့ခေါ်တဲ့အမျိုးသမီး break dancing ပြိုင်ပွဲမှာတော့ဂျပန်နိုင်ငံကအသက်26နှစ်အရွယ်အေမီကပထမရသွားခဲ့ပါတယ်ခင်ဗျာ။
ကျေးဇူးပါကိုရနိုင်အခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုစီသူပါဆက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Saida Hamdon နဲ့ Tian Wan တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော် Women မှာ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းနဲ့အိပ်စက်အနားယူနိုင်ကြပါစေခင်ဗျာ